အမေရိကန်ခြေဆိုင်ဆော်ရီနယ်ဘွားသတင်းတော့တူဦးကိုရက်ဆက်စွာတပ်ဖြတ်လိုက်တာကြောင့်ဆော်ရီအာရေဗျကိုစွန့်ပယ်ပြစ်လိုက်မယ်ဆိုရင်ကြီးမားတဲ့မာယွတ်မှုကြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေတဲ့အမေရိကန်အမျိုးသားလုံခြုံရေးနဲ့စီးပွားရေးတွေကပို့ပြီးတော့အရေးပါတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်သဝါရှင်တန်ပို့သတင်းတော့ဂျမားခါရှိုဂီကိုတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စီဝန်ရုံးတွင်တပ်ဖြတ်မှုကိုဆော်ရီအင်ရှင်ဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်တိရှိခဲ့တယ်ဆိုတာကိုသမရကဝန်ခံပြောကြားလိုက်ပြီးမဲ့ sorry arabia ဘက်ကနေဆက်လက်ရည်တည်သွားမယ်ကြောင်းသမရထရန့်ကပြောပါတယ် sorry arabia ဟာအမေရိကန်နဲ့အတူအီရန်ကိုဆန့်ကျင်နေတဲ့ကိစ္စအပါအဝင်အလို့အကင်ပေါင်းထောင်နဲ့ချီဖန်တီးပေးနိုင်ပြီးဒေါ်လာဘီလျံပေါင်းများစွာအမေရိကန်မှာရင်းနှီးမြှုပ်နှံထားတာတွေကြောင့် sorry arabia နဲ့ဆက်ဆံရေးကိုဖျက်တောက်ပြစ်မှာမဟုတ်ဘူးလို့သမရထရန့်ကပြောပါတယ်အော်တိုဘာနေ့ရက်နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီသတင်းတော့ခါရှိုဂီလောက်ကျန်တပ်ဖြတ်ခံရမှုကိုလက်ရှိတိုင်းပြည်အုပ်ချုပ်ရေးရန်တရားတွေကိုတာဝန်ယူဆောင်ရွက်နေတဲ့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကအမိန့်ပေးခဲ့တာလို့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကကောက်ချက်ချထားကြောင်းအမေရိကန်သတင်းဌာနအတော်များများမှလည်းရေးသားပြောဆိုနေကြပါတယ်